ရခိုင်ပြည်နယ်မြောက်ပိုင်းကတကြော့ပြန်ပြည်ပကရီချောင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာကြတဲ့အိမ်နောင်စုတွေကိုပထမတုပ်ဖြစ်နဲ့စတင်ပြီးစင်းကောက်ယူနေပြီလို့ကုလသမဂ္ဂကပြောပါတယ်။နောက်ဆုံးရရှိထားတဲ့အချက်လက်တွေအရအသိရောက်ရှိလာတဲ့ဒုက္ခသည်အရေအတွက်ဟာ5,300,600ရှိနေပြီလို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့မှပဲသတင်းထုတ်ပြန်ခဲ့တာပါ။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့ရင်းရဒုက္ခသည်စခန်းကြီးတစ်ခုဖြစ်နဲ့ဖန်တီးဖို့အတွက်အရှိန်မြင့်ဆောင်ရွက်နေကြပါတယ်။စခန်းတဲ့ဟာယာယီတာဖြစ်ပြီးစခန်းထဲနေထိုင်သူတွေကိုအပြင်ထွက်ခွင့်ပေးမှာမဟုတ်ကြောင်းလဲဘင်္ဂလားဒေ့ရှ်အစိုးရကအစိမ့်အမြင့်အရာရှိသူကပြောပါတယ်။အရင်ရှိနေပြီးသားဒုက္ခသည်တွေနဲ့နောက်ထပ်ရောက်လာသူစုစုပေါင်းဟာ8,000လောက်ရှိတယ်လို့လည်းခန့်မှန်းထားကြပြီးထက်ဝက်ကျော်ကတော့ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအာဆာအကြမ်းဖက်အဖွဲ့တိုက်ခိုက်မှုခံရတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့နေမင်းရှင်းလင်းရေးကြောင့်ထွက်လာတာဖြစ်ပြီးဒါဟာလူမျိုးတုံးလှုပ်ဆောင်မှုအဖြစ်နဲ့ကုလသမဂ္ဂကဆွတ်ဆွဲထားခဲ့တာပါဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်ဆိုင်ရာကော်မရှင်နာမင်းကြီးမိုဟာမက်အဗ်ဒူကလမ်ကတော့မြန်မာနိုင်ငံနယ်စပ်နားကကုတူပါလောင်နဲ့ဘလူခါလီဒုက္ခသည်စခန်းနှစ်ခုမှာကာလကြာရှည်စွာပြန့်ကျဲနေထိုင်တဲ့ဒုက္ခသည်တွေကိုဥခိယဒေတာကဟက်တာ1000ကျော်ခြေဝန်းတဲ့နေရာမှာနေရာချထားပေးဖို့အတွက်ဦးစားပေးပြီးလှုပ်ဆောင်နေပါတယ်လို့ဒီသတင်းပတ်ထဲမှာပဲ VOA ကိုပြောကြားခဲ့ပါတယ်။